Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ21ရက်တနင်္ဂနွေနေ့ညဖက်9:20နာရီအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ1925-30တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်တော့မှာပါ
။မင်္ဂလာညချမ်းပါရှင်။ကျမသင်္ကီထိုက်ပါ။စီးရီးယားနိုင်ငံတွင်းကကတ်ပြည်သူစစ်တွေရဲ့နယ်မြေတွေကိုနှဲဆက်ဖြတ်ကျော်ပြီးချီလင်တပ်တွေဝင်ရောက်ခဲ့တယ်လို့တူရီဘီကီဘက်ကဒီကနေ့ပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အစိုးရအသုံးစရိတ်မူချမ်းလွှတ်တော်မှာသဘောတူညီချက်မရလို့အစိုးရလုပ်ငန်းတစ်စိတ်တစ်ပိုင်းကိုရပ်ဆိုင်ထားရပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင
်။ကောင်းပါပါရှင်။မြန်မာနိုင်ငံတွင်းကအကျဉ်းထောင်တွေထဲအကျဉ်းခန်း200နဲ့အကျဉ်းသားအရေအတွက်မမျှမတမှုတွေကြောင့်အကျဉ်းသားတွေရဲ့ကျန်းမာရေးအခြေအနေတွေအရင်ဆိုလာတဲ့ဆိုတဲ့သတင်းမှကြားမှာကတော့
အကျဉ်းထောင်မှာဆိုလို့ရှိရင်လူပြည့်ဝန်ဆန်းမှုက9000ကျော်တော့ပဲရှိတယ်။ဒါပေမဲ့ဒီအခုရှိနေတဲ့အကျဉ်းသားဥယျာဉ်က1000ထက်လောက်မှရှိနေတဲ့အတွက်ဒီ2ဆနီးပါးလောက်အကျဉ်းသားဥယျာဉ်ညားနေတာရှိပါတယ်။
AAPPB ရဲ့တွက်ဖက်အတွင်းရေးမှူးဦးဘိုးကြည်ပါရှင်အပြည့်စုံကတော့မနက်ပိုင်းမှာတင်ပြသွားမှာမှာပါဒီနောက်မှာတော့မြန်မာဒီမိုကရေစီရာဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီးသူအောင်မြင်မြန်မာအရေးသုံးသပ်ချက်မြန်မာပြည်မပေးစာများနဲ့ထူးခြားဆက်များသတင်းများအစီအစဉ်တွေကိုနားဆင်ရမှာပါခုရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
စီးရီးယားကတ်နယ်မြေတဲကိုတူရကီချီလင်တပ်ဖွဲ့တွေနှဲဆက်ဖြတ်ကျော်ဝင်ရောက်ခဲ့ကြောင်းတူရကီနိုင်ငံပိုင်သတင်းကဖော်ပြပါတယ်။စီးရီးယားနိုင်ငံအာဖရင်ဒေသကအမေရိကန်တို့ထောက်ပံ့ပေးထားတဲ့ကတ်ပြည်သူစစ်တပ်ဖွဲ့တွေကိုတူရကီစစ်လေရင်တွေကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာတူရကီတပ်ဖွဲ့တွေအာဖရင်ပြည်နယ်တဲကိုဝင်ရောက်ခဲ့တာဖြစ်တယ်လို့အနာဒိုလူသတင်းအေဂျင်စီကဖော်ပြတာပါ။ဒါပေမဲ့တူရကီတပ်ဖွဲ့တွေကဒီကနေ့တနင်္ဂနွေနေ့မှာအဖရင်ကိုဝင်ရောက်ဖို့ကြိုးစားခဲ့တာမှာတိုက်ထုတ်နိုင်ခဲ့တယ်လို့ YPG ကတ်ပြည်သူစစ်အဖွဲ့ပြောခွင့်ရကပြောဆိုရဲဆိုပြီး Reuters သတင်းမှာဖော်ပြပါဗျ။မနေ့စနေနေ့ကတူရကီရဲ့လေကြောင်းထိုးစစ်အတွင်းမှာတော့အဖရင်မြို့အပါအဝင်ခမန်းခြေပစ်မှတ်100လောက်ကိုထိမှန်ခဲ့တယ်လို့တူရကီဘက်ကပြောဆိုထားတာပါ။အဖရင်မြို့မှာကလူပေါင်း300နဲ့ချီပြီးနေထိုင်နေကြတာပါ YPG ကတ်ပြည်သူစစ်တွေတိမ့်ပိုက်ထားရာစခန်းတွေကိုပိတ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီပြည်သူစစ်တွေကတူရကီနိုင်ငံတွင်းကကတ်သဘုံနေနဲ့ဆက်နွယ်မှုရှိတယ်လို့တူရကီအစိုးရကစွပ်စွဲထားတာဖြစ်ပါတယ်။လေကြောင်းထိုးစစ်မဆခင်မှာပဲတူရကီသမ္မတရေဆပ်တေယပ်အာရဝန်ကလေကြောင်းထိုးစစ်ကိုကြီးညာခဲ့တာဖြစ်ပါတယ်။စီးရီးယားနိုင်ငံတွင်အဖရင်ပီရဲ့မန်ဘီချ်မြို့မှာကYPG တွေကိုတူရကီစစ်တပ်ကပိတ်မှတ်ထားမယ်လို့လဲသမ္မတအာရဝန်ကသတိပေးထားပါတယ်။ဆီးရီးယားနိုင်ငံမန်ဘီချ်မြို့မှာအမေရိကန်တပ်ဖွဲ့တွေချထားတာလည်းဖြစ်ပါတယ်။ YPG တပ်ဖွဲ့တွေကအစ္စလာမ်အစွန်ရောက် IS စစ်သွေးချတွေကိုတိုက်ခိုက်နေတာကိုအမေရိကန်တို့ထောက်ပံ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွင်တူရကီတို့လေကြောင်းကနေတိုက်ခိုက်မှုကိုတော့ရက်ဆက်တဲ့ကျူးကျော်မှုအဖြစ်ဆီးရီးယားအစိုးရကပြောဆိုရှုတ်ချထားပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးကအင်တာကွန်တီနန်တယ်ဟိုတယ်ကိုအာဖဂန်ထူးတပ်ဖွဲ့တွေညာဘက်ဝင်ရောက်စီးနှင်ခဲ့ပြီးစီးနှင်မှုအတွင်းမှာနိုင်ငံသားတွေအပါအဝင်အနည်းဆုံး16ဦးသေဆုံးခဲ့ပါတယ်။မြို့တော်ကဘူးကအင်တာကွန်တီနန်တယ်ဟိုတယ်မှာမနေ့စနေနေ့နောက်ပိုင်းကစတင်တိုက်ခိုက်ခံခဲ့ရမှုအတွင်းနိုင်ငံသားတွေအပါအဝင်9ဦးသာသေဆုံးကြောင်း9ဦးထိခိုက်ဒဏ်ရာရထားကြောင်းပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒဲနစ်ကအတည်ပြုထားပါတယ်။စစ်သွေးကြော်တွေရဲ့စီးနှင်တိုက်ခိုက်မှုအတွင်းမှာ KM လေကြောင်းလိုင်းမှာလေယာဉ်မှူး9ဦးပါဝင်ဝန်ထမ်း10ဦးသေဆုံးကြောင်းဝန်ထမ်း14ဦးပျောက်ဆုံးနေကြောင်း KM လေကြောင်းလိုင်းကပြောပါတယ်သေဆုံးသူတွေထဲမှာဗင်နီဇွဲလားနိုင်ငံသား2ဦးနဲ့ယူကရိန်းနိုင်ငံသားတချို့လည်းပါဝင်တယ်လို့ပြောပါတယ်14နိုင်ကြာစီးနှင်သိမ်းပိုက်မှုအတွင်းမှာတိုက်ခိုက်သူ9ဦးလုံးကတော့သူတို့ကိုယ်သူတို့ဖောက်ခွဲလိုက်တာဒါမှမဟုတ်အာဖဂန်တပ်ဖွဲ့တွေရဲ့လက်ချက်ကြောင့်သေဆုံးခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာတော့လူဝင်မှုကြီးကြပ်ရေးကိစ္စအခြေတင်ဖြစ်ခဲ့ပြီးတဲ့နောက်အစိုးရအသုံးစရိတ်ဥပဒေချမ်းပေါ် Republican နဲ့ Democrat လွှတ်တော်မတ်တွေကြားသဘောတူညီချက်မရသလောက်ဖြစ်ခဲ့ပြီးအမေရိကန်အစိုးရရဲ့လုပ်ငန်းတွေကိုဒီကနေ့တနင်္ဂနွေနေ့အထိနှစ်ရက်မြောက်နေ့အဖြစ်တစ်စိတ်တစ်ပိုင်းရပ်ဆိုင်ထားရပါတယ်။နိုင်ငံရေးမပြေလည်မှုအတွက် Republican နဲ့ Democrat လွှတ်တော်မတ်တွေကြားအပြန်အလှန်အပြစ်ဖို့နေကြပါတယ်။အစိုးရလုပ်ငန်းတွေကိုဖေဖော်ဝါရီလ10ရက်နေ့အထိဆက်လက်လဲပတ်နိုင်ရေးအတွက်အသုံးစရိတ်ဥပဒေချမ်းသစ်ကိုလာမယ့်တနင်္လာနေ့မနေ့တနင်္လာနေ့မှာမဲခွဲဖို့စီစဉ်ထားတဲ့အကြောင်း အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကွန်နဲကမနေ့စနေနေ့ကပြောဆိုထားပါတယ်။အခုမဲခွဲမှုကတော့အစိုးရအသုံးစရဥပဒေချမ်းကိုသဘောတူမလား။ဒါမှမဟုတ်လဲဒုတိယအကြိမ်ဖြစ်ထပ်ပြီးတော့ဆန့်ကျင်မဲပေးမလားဆိုတဲ့အပေါ်အထက်လွှတ်တော်ဒီမိုကရက်တီအတွက်ဖိအားဖြစ်စေပါတယ်။အစိုးရအသုံးစရအခွင့်အာဏာကဝါရှင်တန်စံတော်ချိန်တောက်ချာနေ့ညတကောင်မှာတက်တန်းကုန်းသွားပြီးတဲ့နောက်အစိုးရရန်တရာအတွင်းကမရှိမဖြစ်လုပ်ငန်းတွေကလွဲလို့ရပ်ဆိုင်းကုန်စေတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိလာကြတဲ့လူငယ်၈သိန်းနှိပါအတွက်ဥပဒေပြင်ဆင်ရေးအပါအဝင်လူဝင်မှုကြီးကြပ်ရေးကိစ္စတွေနောက်ကာကွယ်ရေးအသုံးစိတ်ထုနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကြားမှာညှိမရဖြစ်နေကြတာပါ။ဖေဖော်ဝါရီလ၈ရက်နေ့အထိအစိုးရအသုံးစရပေးမဲ့ယာယီအသုံးစရဥပဒေချမ်းတရက်ကိုမနေ့စနေနေ့နေကင်းပိုင်းမှာအထက်လွှတ်တော်အမတ်တွေကြားဆွေးနွေးမှုပြန်ဆခဲ့ကြပါတယ်ရှင်
။ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်အမေရိကန်အစိုးရဘက်ကအတိအမှတ်ပြုတဲ့ဆုံးဖြတ်ချက်ပေါ်မှာစိုးရိမ်မကင်းဖြစ်မိကြောင်းဂျော်ဒန်ဘီယန်အဗ်ဒူလာကအမေရိကန်ဒုသမရမိုက်ပန့်စ်နဲ့တွေ့ဆုံဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။အစ္စရေးပါလက်စတိုင်းပဋိပက္ခကိုနိုင်ငံတည်ရှိမှုတစ်ခုတည်းနဲ့သာဖြစ်ရှင်းနိုင်မှာဖြစ်ပြီးအရှေ့ဂျေရုဆလင်ကအနာဂတ်ပါလက်စတိုင်းနိုင်ငံရဲ့အနာဂတ်ဖြစ်ရမယ်လို့ဂျော်ဒန်ဘီယန်ကအမေရိကန်ဒုသမရကိုပြောဆိုခဲ့တာပါအမေရိကန်ဒုသမရရဲ့လက်ရချအရှိလေပိုင်းခီးစဉ်မှာဒုတိယမြောက်နိုင်ငံဖြစ်တဲ့ဂျော်ဒန်နိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်ဒီကနေ့တနင်္ဂနွေနေ့နောက်ပိုင်းမှာတော့ဒုသမရပန့်စာအစ္စရေးကိုခီးစက်မှာဖြစ်ပါတယ်မနေ့စနေနေ့ကအီဂျစ်နိုင်ငံမြို့တော်ကိုင်ရိုမှာတော့အမေရိကန်တို့အနေနဲ့အီဂျစ်နိုင်ငံရဲ့အကြမ်းဖက်ဝါဒချေမှုန်းရေးကိုဆက်ပြီးထောက်ခံသွားမှာဖြစ်ကြောင်းဒုသမရကကတိပြုခဲ့ပါတယ်ဂျမ်ဘဝါရနဲ့လုံခြုံရေးကိစ္စတို့ကိုဆွေးနွေးခဲ့ကြတဲ့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီနဲ့ဆွေးနွေးပွဲအပြီးမှာတော့အမေရိကန်ဒုသမ္မတပန့်စ်ကအီဂျစ်နဲ့ရင်မောင်းတမ်းရပ်တည်နေတယ်လို့ပြောဆိုခဲ့ပါတယ်။အီဂျစ်နိုင်ငံမြောက်ပိုင်းဆိုင်းတိုင်းဒေသမှာအစ္စလာမစ်အစွန်းရောက် ISD ရဲ့တိုက်ခိုက်မှုပါဝင်အီဂျစ်နိုင်ငံမှာလုံခြုံရေးဆိုင်ရာပြဿနာကြီးတွေရှိနေတာဖြစ်ပါတယ်။အခုဒုတိယသမ္မတပန့်စ်ရဲ့အီဂျစ်နိုင်ငံခီးစဉ်ကတော့ပြီးခဲ့တဲ့ဒဇင်ဘာလကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့ပြီးနောက်ပိုင်းအမေရိကန်ရဲ့အစ်မေတာဝန်ရှိသူတဦးရဲ့ဒေသတွင်းခရီးစဉ်ဖြစ်ပါတယ်ဒီခရီးစဉ်အတွက်မှာပါလက်စတိုင်းခေါင်းဆောင်တွေနဲ့တော့အမေရိကန်ဒုသမ္မတတွေ့ဆုံမှုမရှိဘူးလို့ခန့်မှန်းထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအီမြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မှာခိုလုံနေရတဲ့ရိုဟင်ဂျာမွတ်စလင်တွေမြန်မာနိုင်ငံကိုပြန်လည်လွှတ်ပြောင်းပေးရေးလုပ်ငန်းစဉ်တွေကအခုလာမယ့်အင်ကာနေ့မှာစတင်ဖို့ရှိနေချိန်မှာပဲဌာနပြန်ရေးအပေါ်ဒုက္ခသည်တွေကြားစိုးရိမ်မှုတွေတိုးပွားနေပါတယ်မြန်မာဆရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်ရဟီလီရဲ့နေဆက်ဒုက္ခသည်စခန်းတွေကိုတွားရောက်တဲ့ခီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်ပဲဒါစဉ်နဲ့ချီတဲ့ဒုက္ခသည်တွေကထာနေပြန်ဖို့မဲ့အရေးကိုစန့်ကျင်ဆန္ဒပြခဲ့တယ်လို့ Writers သတင်းကဖော်ပြပါတယ်။ထာနေမပြန်လို့ရှင်ရင်စန္ဒရိတ်ခါခွဲတန်းထုတ်ယူနိုင်တဲ့ကတ်တွေကိုသိမ့်မယ်လို့ဘင်္ဂလားဒေ့ရှ်စစ်တပ်ကတာဝန်ရှိသူတွေကချင်းချောက်ထားတယ်လို့လဲဒုက္ခသည်ခေါင်းဆောင်တို့ကပြောပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလက်မှတ်ထိုးထားတဲ့သဘောတူညီချက်အရဒုက္ခသည်တွေကိုမြန်မာဘက်ကလာမယ့်အင်္ဂါနေ့ကစလို့လက်ခံမှာဖြစ်ပါတယ်။ထာနေပြန်ရေးအတွက်ဒုက္ခသည်စခန်းတွင်းကမိသားစုတွေကိုဆင်းပြုစုပြင်ဆင်ထားဖို့ရိုဟင်ဂျာခေါင်းဆောင်တွေကိုပြီးခဲ့တဲ့နှစ်ရက်အတွင်းဘင်္ဂလားဒေ့ရှ်စစ်တပ်တာဝန်ရှိသူတွေကခေါ်ယူတွေ့ဆုံပြောဆိုထားတဲ့အကြောင်းရိုဟင်ဂျာခေါင်းဆောင်တွေက Writers ကိုပြောပါတယ်။မနေ့စနေနေ့ကဂန်တွန်းစခန်းမှာစစ်တပ်တာဝန်ရှိသူတွေနဲ့ဒုက္ခသည်စခန်းတွေရဲ့ခေါင်းဆောင်80ကျော်တို့တွေ့ဆုံခဲ့တဲ့အကြောင်းတွေ့ဆုံပွဲမှာပါဝင်ခဲ့သူ၄ဦးတို့က Writers သတင်းကိုပြောဆိုပါတယ်။ထာနေပြန်ရစ်အတွက်အဆင့်နဲ့မဖြစ်သေးလို့မိသားစုစည်းနေမပေးနိုင်သေးကြောင်းပြောတာမှာတော့သူတို့ရဲ့ဆနှက်ရိတ်ခါထုတ်ယူခွင့်ကတ်တွေသိမ့်မှုပြောဆိုခဲ့တယ်ဆိုပြီးဂွန်ဒွန်းစခန့်ရဲ့ခေါင်းဆောင်တူဖြစ်တဲ့မူဆာကပြောဆိုထားပါတယ်ရှင်
သမ္မတဒေါ်ထရမ့်သမ္မတအဖြစ်ကျန်းသစ္စာချိန်ဆိုတဲ့တစ်နှစ်ပြည့်နှစ်ပတ်လည်ဇန်နဝါရီ20ရက်နေ့စနေနေ့ကဝါရှင်တန် DC မြို့တော်နဲ့နိုင်ငံတော်ကအမျိုးကြီးတွေမှာထောင်ပေါင်းများစွာသောအမျိုးသမီးတွေစုယုံချီတက်ခဲ့ကြပါတယ်။လာသားနဲ့ကျန်းမာရေးဆောင်ရှားမှုတန်းတူညီမျှခွင့်ရဖို့တောင်းဆိုကြပြီးတော့လိမ္မိုင်းစော်ကားမှုကိုပြစ်တင်ရှုတ်ချကြသလိုအမျိုးသမီးတွေရွေးကောက်ပွဲဝင်ဖို့အားပေးတိုက်တွန်းခဲ့ကြပါတယ်။ဒါ့အပြင်လူမျိုးရေးတန်းတူညီမျှမှုတနက်ပိုင်းဆိုင်ကထိန်းချုပ်ရေးရွှေပြောင်းနေထိုင်သူကာကွယ်ပေးရေးတို့အပြင်Planned Parenthood အဖွဲ့ကိုရမုံငွေဖြတ်တောက်ဖို့ Conservative တွေကကြိုးပမ်းနေတဲ့ကိစ္စရပ်တွေကိုလည်းကြီးတက်သူတွေကပြောဆိုခဲ့ကြပါတယ်။ Washington မှာဒီနေ့ကြီးတက်တဲ့ခမန်းသူအရေးအတွက်ကတော့ကြသွားခဲ့ပါတယ်။ဒါပေမဲ့ New York, Philadelphia, Los Angeles, Chicago, Denver, Colorado, Charlotte, North Carolina နဲ့သမရရဲ့အပန်းဖြေအိမ်ရှိရာ Florida ပြည်နယ် Palm Beach မြို့တွေမှာတော့ကြီးတက်ပွဲတွေလုပ်ခဲ့ကြပါတယ်ခင်ဗျာ။
Honduras သမ္မတယွန်း Orlando Hernandez ပြန်ပြီးတော့အနိုင်ရခဲ့တဲ့အငင်းပွားပွဲရွေးကောက်ပွဲရလက်အပေါ်မြို့တော်အပါအဝင်နိုင်ငံတော်ဝန်ဆန့်ကျင်ဆန္ဒပြမှုတွေအတွင်းဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားမနေ့စနေနေ့ကရုံးရင်းဆန်ကပ်ဖြစ်ခဲ့ပါတယ်။ရုံးရင်းဆန်ကပ်ဖြစ်မှုအတွင်းအ ਨੇ ဆုံးတဦးသေဆုံးတယ်လို့အာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံကနာမည်ကြီးမျိုးသမီးတေဂီဒါအဖွဲ့ခေါင်းဆောင်ဟာလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့နိုင်ငံ내ဆက်ကိုဖျက်ပြီးတော့ရှိလာမှာကျင်းပမယ့်ဆောင်းအဒီအိုလံပစ်ပြိုင်ပွဲအတွင်းသူကိုယ်တိုင်ဥဆောင်ဖျော်ပြမယ့်အမှုပညာဖွဲ့ရဲ့ပြင်ဆင်မှုတွေကိုကြည့်ဖို့အတွက်ဆိုပြီးတော့တောင်ကိုရီးယားနိုင်ငံကိုဒီကနေ့မှရောက်ရှိလာခဲ့ပါတယ်။တောင်ကိုရီးယားရုပ်သံလိုင်းတွေကဒါကိုတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာမှာတော့ဟျွန်ဆောင်ဝိုးဟာသတင်းတောက်တွေလူတွေကြားထဲကဖျက်သွားတဲ့အချိန်မှာစကားတစ်ခုမှပြောဆိုခြင်းမရှိဘဲစိုးမျိုးဘူရာယုံကနေအရှိတ်ချက်မှရှိတဲ့ကွန်ယုံမျိုးကိုတွားတဲ့အမြန်ထားပေါ်ကိုတက်သွားခဲ့ပါတယ်။တုံချန်းဆောင်းသည့်အိုလံပစ်ပြိုင်ပွဲအတွင်းသူ့ရဲ့ဖျော်ရည်အဖွဲ့ဟာအဲ့ဒီမျိုးမှာဖျော်ဖြေရေးတင်ဆက်မှုတွေလုပ်သွားမှာဖြစ်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပိုင်းနောက်ဆုံးသတင်းတွေကိုမတင်ငေးထိုင်တဲ့ကိုရနိုင်တို့ကကြီးညာပေးခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာမှာနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်သွားပါမယ်။မြန်မာနိုင်ငံတွင်းကအကျဉ်းထောင်တွေအကျဉ်းခန်းနေရတဲ့အကျဉ်းသားအရေးအတွက်မမျှမတမှုတွေကြောင့်အသက်အန္တရာယ်ထိခိုက်လာနိုင်တဲ့အထိအကျဉ်းသားတွေရဲ့ကျန်းမာရေးအခြေအနေတွေအရန်ဆိုးဝါးလာတဲ့အတွက်အကျဉ်းထောင်လက်ဆွဲဥပဒေနဲ့အညီအစိုးရတာဝန်ရှိသူတွေစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့အကျဉ်းသားရေးဆောင်ရွက်သူတွေကတိုက်တွန်းလိုက်ပါတယ်။အကျဉ်းသားအများစုအကျဉ်းထောင်ကလွတ်မြောက်ပြီးနောက်ပိုင်းလူကုန်သိက္ခာရှိရှိလူပေါင်းအတိုင်းဝိုင်းနဲ့တဟဆာတာဖြစ်ဖို့ပေါင်းကူးကူညီပေးတဲ့အစီအစဉ်မျိုးတွေလည်းစီမံကိန်းချဆောင်ရွက်တင်တယ်လို့အကြံပေးပါတယ်။မတ်စုမုံကစူးစီးတင်ပြထားပါတယ်။
အကျဉ်းထောင်တွေရဲ့အကျဉ်းသားတွေဟာနေရာထိုင်ခင်းမလုံလောက်မှုတွေကြောင့်အထူးသဖြင့်လုံလောက်တဲ့အိပ်စက်ချိန်မရသလိုတကူရေတန့်ရှင်းရေးနဲ့တောက်သုံးရေမတန့်ရှင်းမှုတွေပါဝင်စားတောက်မှုတွေမှာပါအကျဉ်းထောင်လက်ဆွဲဥပဒေနဲ့မညီညွတ်တဲ့အတွက်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်လာပြီးစိုးရင်စရာအနေအထားဖြစ်လာနေတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်း AABBB ရဲ့တွေ့ဘက်အတွေ့အမှုဥပ္ပိုကြီးကလက်ရှိမြန်မာနိုင်ငံကအကျဉ်းထောင်တွေရဲ့စိုးရင်စရာအခြေအနေအခုလိုရှင်းပြပါဗျာ။
လက်ရှိပေါ့နော်ဆိုတော့အကျဉ်းသားဥယျာဉ်ပေါင်းက9000ကျော်လောက်ရှိတယ်လို့အကျဉ်းထောင်အာဏာပိုင်တွေဘက်ကပြောကြားချက်တွေကကျွန်တော်သိရတာရှိပါတယ်။ပြည်ဆိုင်ထောင်မှာဆိုလို့ရှိရင်လူပြည့်ဝန်ဆန်းမှုက9000ကျော်လောက်ပဲရှိတယ်။ဒါပေမဲ့ဒီအခုရှိနေတဲ့အကျဉ်းသားဥယျာဉ်က1000နဲ့1000ထက်လောက်မှရှိနေတဲ့အတွက်ဒီနှစ်ဆနီးပါးလောက်အကျဉ်းသားဥယျာဉ်များနေတာရှိပါတယ်။အဲ့လိုအလားတူပဲတခြားထောင်တွေမှာလည်းအကျဉ်းသားဥယျာဉ်များနေတယ်လို့လူ့ခွင့်ကော်မရှင်ရဲ့ထုတ်ပြန်ကြေညာချက်တွေကကျွန်တော်တို့သိထားတာလည်းရှိပါတယ်။သူတဖြင့်လူတယောက်ရဲ့အသက်ရှင်သန်ရေးအတွက်လိုအပ်ချက်တွေရှိပါတယ်။နေရကညဘက်အိတ်လို့ရှိရင်သူတို့ကသူတို့အတွက်အိတ်ဆရာနေရကအလုံးလောက်များရှိတယ်။နောက်တစ်ခုကဒီလေဝင်လေထွက်မကောင်းတဲ့ကိစ္စမျိုးတွေရှိတယ်။ဒါကျမ်းမရေးဆိုင်ရာကြီးအရန်ကိုသိုးသွားတဲ့ကိစ္စ။ချိုးထောင်တွေမှာဟိုထောင်ဖေးဝင်ဆိုတော့မရှိဘူး။နောက်ဆရာဝင်အလုံးလောက်မရှိဘူး။ဆေးဝါးအလုံးလောက်မရှိဘူး။အဲ့လိုဖြစ်တဲ့အခါကျတော့ဒီအကျဉ်းသားတွေအတွက်တကယ်ကိုလိုအပ်တဲ့လုံလောက်တဲ့ကျန်းမာရေးဆောင်ရွက်ခွင့်တွေကတော်တော်လေးကျော်ပါတော့တဲ့အနေအထားမျိုးတွေရှိပါတယ်။ဒါကလူကိုလူလိုထားတဲ့ပုံစံမျိုးမဟုတ်တော့ဘဲနဲ့လူစင်ကရော့ကြပြီးတော့တလိစံလိုထားတဲ့ပုံစံမျိုးတွေဖြစ်အောင်ဖြစ်သွားနိုင်တဲ့အနေအထားမျိုးတွေရှိတယ
်။အစိုးရနဲ့အကျဉ်းထောင်အကျဉ်းဥစည်းအကျဉ်းစခန်းတွေကိုဓာတ်ရိုက်ကင်တွယ်နေတဲ့ပြည်ထရေးဝန်ကြီးဌာနအနေနဲ့အရေးတကြီးကင်တွယ်ဖြည့်ရှင်းသင့်တယ်လို့လည်းဥပ္ပိုကြီးကတိုက်တွန်းပါတယ်
။ဒီလက်ပေးလက်ယူကိစ္စတွေရှိတယ်။ဒီပတ်စံရဖို့အတွက်ညှိမနှိမ့်ဆက်ခံရတာမျိုးတွေရှိတယ်။ပတ်စံမပေးနိုင်ဘူးဆိုလို့ရှိရင်တကယ်ဟိုအလုပ်ကျန်းတွေလုပ်ရမယ်ပတ်စံပေးနိုင်တဲ့သူကလည်းသက်သာမယ်ဆိုတော့ဒီလိုကိစ္စမျိုးတွေကလည်းထပ်ပြီးတော့ဖြစ်ပေါ်နေတာမျိုးတွေလည်းရှိပါတယ်။ Dari itu kalau nengah nama api wadah masih deh, nengah naga dilumyo jenari itu tinjau dek kama, buat kita orang yang lese ubriya, aje wujud belau siapa tu, sama tak bila kebal. Elu kalau nengah naga sih masih kene malah sama tak bila kide dua, di dahulu senpi orang nengah naga senpi dia masih kebal. Dilu bayi ni malah nengah naga ane ni dalam bukan orang tu ya kebal.
Aku lumyo tahu ni deh mah, cikan jemah sah sah mu ane kira, sewa kuda muri nyamping kira ni, sah tau ni tay sewa kira ni jauh, nengah ye jenari bawa jenari. ထောင်ကပြန်လွတ်မြောက်လာတဲ့အခါမှာလေဆိုးဝါးလာတဲ့ကျန်းမာရေးထိခိုက်မှုတွေနဲ့အသက်သေဆုံးမှုတွေဖြစ်ရတာအပါအဝင်လုပ်ငန်းဝင်တွင်ဝင်ရောက်ရင်းနဲ့လူပေါင်းတိုင်ဝမ်ကိုပြန်လည်ဝန်ဆက်မှုတွေမှာအခက်အခဲတွေကြုံလာရနေတာတွေရှိပါတယ်ဒီလိုအနေထားတွေပေါ်မှာတက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေဘက်ကဒီအရေးပေါ်အထူးအာရုံစိုက်လေးထားဆောင်ရွက်ပေးဖို့ကိုလည်းတိုက်တွန်းလိုပါတယ်လ
ော့ပေါင်းကူးနိုင်ရေးပေါ့ဒီလိုအစီအစဉ်မျိုးတွေလုံးဝမရှိခဲ့ဘူးအခုအချိန်ကြီးလည်းမရှိသေးပါဘူးဒီအကျဉ်းသားတွေကိုထောင်ထဲမှာလည်းသူ့ရင်ပြောင်းလဲရမှာဖြစ်တယ်ထောင်ထဲထွက်လာပြီးတဲ့အခါကျတော့လေသူတို့တွေကိုဒီလူအဖွဲ့အစည်းတွေကိုပြောင်းဝင်ဆက်နေအောင်ကျွန်တော်တို့ကဝိုင်းဝန်းကူညီပေးရမှာဖြစ်ပါတယ
်ကျင်းတော်ပြုပြင်ပြောင်းလဲရေးနဲ့အကျဉ်းတော်လက်ဆွဲဥပဒေနိုင်ငံတကာအဆင့်မီဖြစ်စေဖို့နဲ့အကျဉ်းသားတွေလူခွင့်အပြည့်အဝရရှိစေဖို့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်နဲ့အကျဉ်းသားရေးဆောင်ရွက်သူတွေနေပြည်တော်မှာလာမယ့်ဖေဖော်ဝါရီလတဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်ကျင်းတော်နေထဲမှာအကျဉ်းသားဥယျာဉ်တွေကိုတရားဝင်ဥပဒေနဲ့အညီစနစ်တကျဘယ်လိုလျှော့ချနိုင်မလဲဆိုတဲ့စာတမ်းအစီရင်ခံစာထွက်နိုင်မှုကိုလည်းအကျဉ်းသားကူညီဆောက်ရှောက်ရေးအသင်းကဆောင်ရွက်နေတယ်လို့သိရပါတယ်ရှင်
မဆူမမရှင်ခုရောမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအလဲပါဒေသထွက်တယံစရတွေကိုခွဲဝေတုံးဆွဲရေးပြည်내အစိုးရကဆုံးမြတ်ခွင့်မရှိတာနဲ့တိုင်းနာလက်နက်ကင်အဖွဲ့ NCA လက်မှတ်ရေးမရေးထိုးရသေးတာကဒေသဖွံ့ဖြိုးရေးလုပ်ငန်းတွေစိန်ခေါ်မှုတွေပဲလို့ကြရပြည်내လွှတ်တော်မျိုးနဲ့ပြည်သူလွှတ်တော်ကိုယ်စားလှယ်တောက်တာခင်စီသူကပြောပါတယ်မဆူမြတ်မုံကတွေ့ဆုံမေးမြန်းချပါတယ်
တော်ခင်စီသူကဒီကြားပြင်းတဲ့လိုက်ကောမျိုးရဲ့ပြည်သူ့ဖွဲ့တော်ကိုယ်စားလှယ်ဖြစ်တယ်ပေါ့လေဆိုတော့အရင်ဆုံးပေးချင်တာကအလှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ကိုယ့်ရဲ့ဒီဒေတာဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုလှတ်တော်မှာဘယ်လောက်ထိတင်ပြဆွေးနွေးနိုင်ပြီလို့ပြောလို့ရလဲရှင
်ကျွန်မဒီဟိုပေါ့နော်2015ဆောက်ဝင်တော့ April ဆိုတော့လေဒါကျွန်မဒီလှတ်တော်ကိုအချိန်ပိုင်းတစ်ခုပေါ့ first term ကိုတက်ပြီးတော့ကျွန်တော်ဟိုဟာပေါ့ကြားပြင်းနေပြန်ရတယ်လက်ကောမဲစနားနေပြန်တော့ကျွန်တော်လူတို့နဲ့တွေ့ဆုံပွဲတွေအရင်လုပ်တာပေါ့နော်လုပ်တယ်ဆိုတာကကျမတို့တာဝန်ကပါလေပေါ့တာဝန်3ရက်ပေါ့နော်သူတို့ရဲ့ကိုစားပြူတာနောက်ဦးလေးပြူတာနောက်ပြီးတော့မှဒီပြင်ရဲ့အစိုးရရောပြည်အောင်စုအစိုးရကိုရော oversight လုပ်တာပေါ့နော်စောင့်ကြည့်ပြီးတော့မှညှိနှိုင်းဆောင်ရွက်ရတယ်ဆိုတဲ့တာဝန်3ရက်ကိုကျမကတော့နားလဲအောင်တော့သူတို့ရှင်းပြရတာပေါ့နော်အဲ့ဒါလိုပဲအဲ့လိုပြောပြီးတော့တို့ကောဘာတောင်းရှိလဲဆိုတာကိုကျွန်မရှင်းပြရတာတို့ဘာလိုအပ်လဲဆိုတာကိုကျွန်တော်တို့ဘယ်လိုချင့်ကြိုက်ရမလဲတို့လိုချင်တဲ့အခွင့်အခွင့်အခွင့်အရေးတို့ရဲ့အခက်အခဲတွေကိုကျွန်တော်တို့ဘယ်လိုချင့်ကြိုက်ရမလဲဆိုတာကျွန်တော်တို့ပြတ်ထန်ပြီးသားရှိတယ်ကျွန်မပြန်အောက်ထုတ်ပြီးတော့တို့ဝေးလိုက်တယ်ဘယ်မှာတို့အခွင့်အရေးဘယ်လိုနည်းနဲ့တောင်းလို့ရလဲဆိုတာဒီပုံစံ channel လေးတွေကျွန်တော်ပြလိုက်တာပေါ့နော်ဆိုအဲ့ဒီပုံနဲ့သူတို့ချက်ကခိုင်းတာချက်ကခိုင်းတော့အဲ့ဒီချိန်မှာစပြီးတော့မှကျွန်မကိုပြဿနာတင်ပြတာကကျွန်မတို့လက်ကွာမှာကလော်ပီတာအေရီယာပါတယ်လော်ပီတာအေရီယာဆိုတာကျွန်မတို့ရဲ့ဟိုက်ဒရိုပါဝါ3ခုရှိတယ်1 2 3အဲ့ဒီအေရီယာပတ်ဝန်းကျင်မှာရှိတဲ့ရွာမီးမလင်းတာတော်တော်လေးတော့ရည်လဲရည်စရာဖြစ်တော့ဘောနော်လော်ပီတာလျှက်စစ်တွေထုတ်ရတာနဲ့အဲ့မှာအနည်းဆုံးအဲ့မှာတည်ရှိတဲ့ရွာမီးမရဘူးဆိုတာဒါ very hot issue နေနဲ့ကျွန်မကိုပြောပြတာပေါ့နော်ထုတ်တူပဲအဲ့ဒီ area မှာပဲ16 green ဟန်ဆေးရုံကိုကျွန်မလူကျမတို့လူကျမတွေဆိုပြီးပြောတယ်ရေရရှိတာအခက်ခဲရှိတာတွေပြောတော့ဒါကျွန်မဒါ first touch ပေါ့နော်အဲ့ဒီကသူတို့နဲ့ထိတွေ့ပြီးတော့ဒါကျွန်မကိုလွတ်တော်ယူလာရတာပေါ့ယူလာပြီးတော့မှကျွန်တော်မေးရတဲ့ question ပေါ့နော်ကျက်ပွင့်ပြမေးခွန်းနေနဲ့ကျွန်မမေးနော်အဲ့ဒီမေးတဲ့အခါကျတော့လွတ်တော်ထဲမှာလဲလာဖြေတော့အခက်ခဲတော့ရှိတယ်ရှင်ပြီးတော့စုဝင်ကြတော့ဒီဟိုပတ်စံနေတာကိုသူကမပေးခြင်းဘူးပေါ့ကျွန်တော်ဘတ်ဂျက်ကနေတော့မပေးခြင်းမပေးခြင်းမဲ့ကျွန်တော်လိုအပ်တာဖြစ်တဲ့အတွက်ပေါ့နော်မနေကိုပြောရတာပေါ့ခက်ခဲခက်ခဲပဲစိတ်ကိုလေရွာရတာပေါ့ဒါကျွန်မရဲ့ first step chilan li ma jama lut pi nai ni so da li u do pya nai ga da bo no
hoke ba so so byo do ya the ma ma le pa ba de di pi di lu lu ri ne twei pi do tru ye akha khe o ko wa ti le so ai lu myo bo no ko ye di me san na ne ma shi de pi di ri ne blaw thi ni ni zat zat thi twei mu shi de lu wa byo lo ya le she
da jama lo wa di pi daw su level so ro jama lo di ma be ni ya da ni pi do ma ni ya de so a chin pi ya jama lo tuma ye me san na ma ni lu ma ya u she ไอ้เราจะมาดูว่าดิไปเตะฉิงเราเปลี่ยนไปเตะสุราก็ดิลดต่อตัดดันตะคุตัดดันสุราบ่เนาะวันเซ็ตตะคุปีมาเปลี่ยนอะไรสิดูดิเสาร์ดีซันดีไปเลยจะมาเปลี่ยนทับไปฟรายดีบ่เนาะฟรายดีเนี่ยเช้าไหนการเนี่ยเปลี่ยนเนี่ยมันเนี่ยนานไหนตรงไหนยาวเดย์สุมันเนี่ยไอ้ทารอจีไลเวลามันเซ็ตเพื่อเพื่อดีก็ปีน่ะบ่เนาะไอ้มาไอ้รำยูรีรีสิเดย์ตัวเย่หรืออาจจะกูจีบรอลาวาปูรอดลูอัดเดนยาวจังมาโหได้ที่ว่ามาชาเวเนี่ยมันจะสินี่กูรอจังมาเย็นที่ด้วยไรเด็ดดีว่าอุบมาตอนช่วงสิ่งจังมาลูกแม่มาปีเกเรลิสูขอมาบอกตัวเราไม่บอกไม่ปุ่นเลยไม่ยาวจังมาลูกแม่มาปีพี่แม่เจ้าแม่สนานเดียมาสิเด็ดเว้จังมาตัวเราเลยยืดอยู่เว้เล่าปีรายเลยด่าลิงาเข้ากูไอเอียตัวเราบอกแต่ตัวแค่ตัวอะไรตัวยังก้าเมียมายาเลยเมียกูนั่นวันไทยตัวอะไรเรียกูจะมาเยี่ยมส่งตัวแกเลยไอ้ราลิวแค่บ่เนาะไอ้ลูลินนี่เหรอที่ๆๆเหรอชิบาเลยได้ยัวไลกูนี
่เออไอ้ลูမျိုးดีปี่ดูฤเนี่ยที่ด้วยไอ้คํามาตรุอเนเนี่ยโหอลูอัซงอคักแค่เนี่ยบาลูติติชิแกอ่ะแหละใ
ช่ไอ้ดิห่าก็อดิฆาจ้ะรออืมไม่รู้ပြောมั้ยล้านบ่เนาะล้านเลยป่ะเนาะอะกูจะมากูไหนตัวอ่ะแค่ตาโอ้สรล้านป่ะดิเนาะเนเนลีว่าบ่จีลาเดพยายามก็พยายามตีนารีบ่เนาะพยายามตีนาพยายามตีนารีป่าตัวราบ่ตะดาป่ามาบ่ดาตุคอนวีเนียนมาผิดตาเลยสออะห่าลีโหรต้งคู่ก็จีมาราบ
่ดิปยาปิเนไลกอမျိုးบ่เนาะปยาปิเนဆိုလို့ရှိရင်ဟိုငင်းချတဲ့နယ်မြေလို့ပြောဖို့ခက်သေးတယ်ဘာလို့ဆိုဟို KNBB တို့ဘာလို့ねဒီငင်းချရေးလက်မှတ်ထိုးတဲ့ကိစ္စတွေရလဲအခုရက်ထိဆက်ပြီးတော့အစိုးရနဲ့ညှိနှိုင်းနေတော့မဲ့အခြေအနေပေါ့လीဆိုတော့ဒီဒေတာမှာဒီဖွံ့ဖြိုးတိုးတက်ရေးကအင်မတန်လိုအပ်နေရနေတယ်လို့လည်းနားလည်ပါတယ်ဆိုတော့အဲ့ဒီဒေတာဖွံ့ဖြိုးတိုးတက်ရေးကိစ္စရင်းနဲ့ပတ်သက်လို့ရောအလွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဘယ်လိုမျိုးစ조사နိုင်လဲဆွမ်းဆောင်လို့ရနိုင်လဲရှင
့်ဟာကျွန်တော်တို့ဒီဟိုတခြားတိုင်းနဲ့ပြည်နယ်ထက်တော့နည်းနည်းတော့ငင်းချမ်းနယ်တော့ခွာမှာပေါ့အပြက်ခတ်တော့မရှိဘူးရှင့်သို့တော်လေကျွန်တော်တို့ပြည်ဒီဖွံ့ဖြိုးရေးလုပ်ငန်းတွေမှာကျွန်တော်တို့လုတ်ဖို့ဆိုရင်တည်တည်ရနေကြီးကြီးဆိုရင်တေးတဲ့ဟာဆိုဥပမာဗဟုပြုလူမှုဗဟုပြုတဲ့စီမံကိန်းတွေမှာ site selection တွေကိုကျွန်တော်တို့ပြည်သူတွေရွေးခိုင်းတာသူတို့ committee ဖွဲ့ခိုင်းတယ်သူတို့ရွေးခိုင်းတယ်အဲ့မှာအခက်အခဲရှိတယ်ဘာလို့လဲဆိုရင်ဒီ KMPP area ဖြစ်တဲ့အခါကျတော့သူတို့ရွေးချင်ပြီမဲ့လို့ဒီ KMPP ကသဘောမတူဘူးဆိုတာမျိုးတွေလည်းကျွန်တော်တို့ feedback ကြားရတာပေါ့နော်
ဘယ်လိုမျိုးကိစ္စမျိုးတွေလို့ပြောလို့ရမလဲ
ဥပမာလမ်းလုတ်မယ်ပေါ့လမ်းလုတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကတိတ်အမောက်လည်းမကြည့်ပါဘူးဒါပေမဲ့လမ်းကြီးတော့မဟုတ်ဘူးဒါပေမဲ့အရင်ကအရန်ခက်ခဲတယ်ကျွန်တော်တို့ဒီ process ဆိုရင်ရတော့ခေါ်ခပ်ပြတ်သွားမယ်ဆိုရင်ကျွန်မကိုယ်တိုင် COE စင်တော့သွားရတာကတန်တော်မျိုးနေတန်တော်မှကရင်ပြည်နေတန်တော်မှကျိုးစုပါဤဆိုတာကိုဖျက်ပြီးမှတဝိုက်ကြီးမှပြန်ဝင်ရတာလမ်းတိတ်ခက်ခဲတဲ့ပုံစံပေါ့နော်ဆိုအဲ့လိုပဲလမ်းကြီးရောလမ်းသေးတယ်ရောဒါနည်းနည်းခက်ခဲတယ်လမ်းအသေးလေးတွေဒီလိုအပ်ချက်ကိုလူတို့ကရွေးပိုင်ခွင့်ပေးတယ်လုတ်ပိုင်ခွင့်သူတို့ decision maker အနေနဲ့ပေးတဲ့လုပ်ငန်းတွေမှာလည်းသူတို့မှာနည်းနည်းအနှောက်အယှက်ရှိတယ်လုံးလုံးမရတာတွေရှိတယ
်အနှောက်အယှက်ဆိုတာ
အနှောက်အယှက်ဆိုတာ KMPP ကသဘောမတူဘူးသဘောတူတယ်လူတို့တွေဒါပေမဲ့ဒီပတ်စံငါတို့လက်ထက်အငါတို့လုပ်မယ်ဆိုတော့နည်းနည်းတော့ဒီ CDD project အနေနဲ့လည်း out of procedure ဖြစ်တဲ့ခါကျတော့နည်းနည်းလုံးလုံးမရတဲ့အတွက်လူတို့မှာခွင့်ရနာတာပေါ့ဒါအခုရှိတယ်နောက်တစ်ခုကနည်းနည်းကြီးတာလေးပြောရမယ်ဆိုရင်ကျမတို့ဒီ border trade ပေါ့နော်နိုင်ငံတစ်ခုနဲ့တစ်ခုကူးပြီးတော့မှဟိုကူတန်းကုန်ကူတန်းရောင်းဝယ်ရေးတွေဆက်ဆံရေးတွေလုပ်ရမယ်ဆိုရင်တရားတို့ဘာလို့လမ်းအရေးကြီးတယ် BP 73ဆိုရင်ဒါ border point နေမှာ73ကတော့အခုကျမတို့ဖွင့်တယ်ဖွင့်ပြီးတော့ကျမတို့ဒီမဟောင်ဆောင်နဲ့ဒီထိုင်းနဲ့ကိုကျမတို့ညီအမနိုင်ငံဆိုပြီးတော့မှလုတ်တယ်အဲ့မှာထိုက်တင်တဲ့လောက်တော့ဒါကျွန်တော်တို့ tourist ပဲပြောမလားအဲ့လိုမျိုးနဲ့တော့ဟ when we run in a yarabono. Ella nene weed is it. Point nine bono, BB nine ma jar or need it, the madrar or the wapono, low yard ha cheated. I don't know what belongs to budget down or yarish. Total lay can't be ya, darry, the lama matugi and go through Bama Malupa ne o, lama to be my lupa so draw a grime yard hawari, suro, tomorrow the. เตียซวยอ่ะปะเนาะตัวแล้วแล้วมาทัวร์เลยสรุปNCA โอเคโอเคเสร็จแล้วมาทัวร์อ่ะดิNCA แล้วมาทัวร์อ่ะดิแล้วมาทัวร์ไปแล้วมาลงไปเอ้อล่ะลงมาตรุกรีเมนต์อยู่ท่าอ่ะปะเนาะดีไฟนอลดิซิชั่นไม่ชะกินแล้วมาทัวร์กินบามาไม่ลงไปอูรู้สรุปกรีเมนต์อ่ะท่าได้เปียวรู้จมรู้ดิเตียพี่เนี่ยซวยอ่ะรอเอาสุไปไล่ไปละยาละเนี่ยบัดเจ็ตเลยจมรู้ปิดเอาสุเปลี่ยนอัดไล่อ่ะปะเนาะเอ้อล่ะส่วนจมรู้รอเนี่ยหน่าเลยล တယ်လို့တော့မြင်နေဆို
ဆိုအခုပြောပုံရဆိုလို့ရှိရင်တော့ဒီကြားပြည်နယ်ထဲမှာဒီဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကစိတ်ခေါ်မှုကဒီပြဿနာဖြစ်နေတာပေါ့
ဟုတ်ကဲ့ဒါလည်းရှိတယ်လို့ကျမတို့ natural resource လည်းပြဿနာနော် natural resource ကကျမတို့မှာ mainly ရတော့ပါရှိလေဆို hydro power ပေါ့နော် hydro power ကလည်းကျမတို့ဇီယာထွက်ပြီးတော့ဘီထုတ်တဲ့ area ဖြစ်ရတာနဲ့တောင်မှမရဘူးပေါ့ဒါ60အခုဆိုရင်တော့70ကျော်လာပြီဒီနှစ်နှစ်အမှပေါ့နော်70ကျော်လာပြီလို့တော့ပြောရရှင်နောက်ပိုင်းဒီတနည်းနည်းထမတော့ဒီ coverage ရမယ်လို့တော့ပြောတယ်နောက်ကျွန်တော်တို့တွားလိုက်တဲ့ဒီ R ပေါ့နော်ဒီ power ကြီးကလည်းတော် national grid နဲ့ဖြစ်လောက်တာကိုအဲ့ဒါကြောင့်တော့ကျွန်တော်တို့ရဲ့ခွဲဝေမှုကကျွန်တော်တို့က decide လုပ်ရတာမဟုတ်ဘူးဆိုတော့ဒါလည်းဟို federalism ကိုပဲကျမတို့ဥတိုင်းတာပေါ့နော်ဒါ peace နဲ့လဲနှွေးရတာပေါ့ natural resource နောက်တစ်ခုကတက်တော်တက်တော်ကလည်းကျမတို့ကရန်စီပီတယ်စီပီတယ်ရန်ထေးခဲ့တာအခုကြည့်ရင်ကျမတို့ border ပေါ့နော် BB point 73ဆိုရင်ဒီဗမာပြည်ဖက်ကျမတို့ကြားပြည်မှာဆိုပူလိုက်တာဟုတ်တခါလေအဲ့ဒီ area မှာဆိုရင်နှွေးရသည်ဆိုရင်မကွင်းနဲ့ရန်ံချောင်းတဲ့ပူလေ
တက်တော်တွေမရှိတော့
လို့မရှိတော့လို့ဂရုံးဖြစ်နေပြီဆိုအဲ့ရမျိုးကကျွန်တော်ဆုံရှုံခဲ့တာပေါ့နောက်တစ်ခုကြတော့တတ်တုဒီတတ်တုဘလို့ထုတ်မယ်ဘလို့ခွဲဝေယူမယ်ဆိုတာပွင့်လေးမြန်တာမှုမရှိဘူးဒါကြာပြီနှစ်ပေါင်းနေအဒီဂိတ်နဲ့ဒီဂိတ်နဲ့ဆယ်စုနှစ်တည်းအများကြီးအဲ့ဒါကိုခုတထိကူမရှိသေးဘူ
းခုနပြောတဲ့ဒီပြဿနာတွေပေါ့နော်ဒီတဘာဝအရင်းမြစ်တွေတဘာဝတရားစာတာတွေကနေရတဲ့အကျိုးမြတ်တွေကိုဒေသခံတွေကခံစားလို့မရဘူးနောက်တစ်ခါဆော့ဆော့ပြောတဲ့ဒီလိုပြဿနာတွေကိုလွတ်တော်မှာရောဒီဟာတွေကိုအပြည့်လဲနိုင်အောင်လို့လွတ်တော်လမ်းကြောင်းကနေတဆင်အောင်ဘယ်လိုလုပ်လို့ရမယ်လို့
ထင်အဲ့ဒါကဒါအခုကတော့ကျွန်တော်တို့ဒီ EITI ကပထမအစီရင်ခံစားပေါ့နော်နောက်ဒုတိယလည်းလုပ်တော့မယ်လို့ပြောတယ်ဒီကြားထဲမှာတော့ဒါဟိုပေါ့နော်ဒါတန်ဆာရဆိုတာအကုန်ပါတာ ው ဆိုရင်ကျွန်တော်တို့မေးကြတာတွေတော့ရှိပါလိမ့်ရှင် question တွေအများကြီးပဲ
နောက်ဆုံးအနေနဲ့မေးချင်တာတော့ပေါ့နော်အခုဒီဒေါ်ခင်စီသူရဲ့ကိုယ့်ရဲ့ဘဲဆန္ဒနဲ့ Like Community နယ်ရဲမှာအရေးတကြီးပေါ့ဒီပြည်သူတွေအတွက်ကိုလိုအပ်နေတဲ့အရေးတကြီးတိုးတက်ဖွံ့ဖြိုးရေးအတွက်ကိုလုပ်ဖို့လိုအပ်နေတဲ့ဆိုရယ်ကိစ္စတွေကဘာလို့ပြောလို့ရလဲ။ဘာအရင်ဟာတွေရောဖြည့်ရှင်းနိုင်အောင်ဘယ်လိုလုပ်လို့ရမလဲရှင့
်။အဓိကအခုချိန်မှာတော့ရေပေါ့။ထိမ့်သိမ်းစောင့်ရှောက်မှုဒီ water resource တွေကမရှိဘူး။စနစ်တကျမူဟာရမရှိဘူး။လက်တွေလောက်တာမရှိတဲ့ရေခန်းနဲ့။သဘာဝအရလည်းပူနွေးတယ်။အဲ့ဒီညူတော့လည်းဝင်တယ်ဆိုတော့ရေကအရန်ခက်ခဲတယ်။အခုကျွန်တော်တို့ရုပ်ရှင်တွေကြည့်ရတယ် water water လို့ on နေတဲ့စကားလေးကြည့်နေရတယ်လို့ရဲအဲ့လိုဖြစ်နေတဲ့အခါကျတော့ကျွန်မတွားရင်နေမရောက်သေးဘူးဆောင်းရောက်ပြီးအခုဆောင်းဆက်ရောက်ပြီးရေပြဿနာပြောတယ်ဒါကြောင့်ကျွန်မအဲ့ဒါကို focus လုပ်ပြီးတော့ resource ကို each plan လုပ်ပါဆိုပြီးတော့ကျွန်တော်တို့ local government ဝန်ကြီးချုပ်ကလည်းကျွန်မလူစုတွဲဆောင်ပွဲမှာကျွန်တော်တို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အနေနဲ့လည်းကျွန်မတင်ပြထားတယ်လို့ world bank ကလူလည်းကျွန်မတင်ပြထားပေါ့
ဟုတ်ကဲ့ပါရှင်အခုလိုမျိုးဖြည့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဟု
တ်ကဲ့ဟုတ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်ပေးနေကြမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်ပေးလိုက်တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကိုတော်တာရှင်တို့အီးမေးလ်ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနံပါတ်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်။ VOA American အတန်းရဲ့တင်းငွေနဲ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နဲ့တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့က5ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ23ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10နာရီထိအစီအစဉ်တွေကိုတော့ line to meter 19 25 30နဲ့အပြင် line meter 190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍကိုတင်ဆက်သွားဖို့ရှိပါတယ်။ခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။အဂတိလိုက်စာမှုတကယ်တိုက်ဖြတ်နိုင်တော့မလားဆိုတဲ့ကောင်းစင်တဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ဒီရက်ဇန်နဝါရီ19ရက်နေ့ကအစိုးရဟာအဂတိလိုက်စာမှုတိုက်ဖြတ်ရေးဥပဒေကိုစရုတ်ထအကျင့်ပြင်ဆင်သည့်ဥပဒေကြမ်းကိုအများပြည်သူသိရှိလေ့လာအကြံပြုနိုင်မှုထုတ်ပြန်ပေးလိုက်ပါတယ်။သေမကြသေးခင်နိုဝင်ဘာ23ရက်နေ့ကနိုင်ငံတော်သမ္မတဦးထင်ကျော်ဟာအငြိမ်းစားဗိုလ်ချုပ်ဦးအောင်ကြည်ဦးဆောင်တဲ့အဂတိလိုက်စာမှုတိုက်ဖြတ်ရေးကော်မရှင်အစ်စ်ကိုဖွဲ့စည်းတာဝန်ပေးလိုက်ပြီးနောက်ပိုင်းအခုဥပဒေပြင်ဆင်မှုမူကြမ်းထုတ်ပြန်လိုက်တာပါ။ပြောရရင်မြန်မာနိုင်ငံမှာအဂတိလိုက်စာမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးဥပဒေပြဋ္ဌာန်းပြီးတဲ့အချိန်ဥပဒေပါပြဋ္ဌာန်းချက်အတိုင်းအဂတိလိုက်စာမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့စည်းခဲ့ပြီးတာ၄နှစ်ခွဲကျော်ကြာလာတဲ့အတိုင်းသိပြီးအလုံးမဖြစ်တာအဂတိလိုက်စာမှုတွေဖြစ်မြဲတိုင်းဖြစ်နေတာနဲ့ပတ်သက်လို့နိုင်ငံရေးသမားတွေရောပြည်သူတွေကပါစိတ်ပြက်လက်ပြက်ဖြစ်နေတာအတော်ကြာပါပြီအခုဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်အရင်ကော်မရှင်ဟောင်းနေရာမှာကော်မရှင်အစ်စ်ကိုအစားထိုးလိုက်တဲ့အပြင်ဥပဒေကိုပါပြင်ဆင်တော့မှာမို့မြန်မာနိုင်ငံရဲ့အဂတိလိုက်စာမှုတိုက်ဖြတ်ရေးထိထိရောက်ဖြစ်လာတော့မှာလားဆိုပြီးမျှော်လင့်စရာတွေရှိလာပါတယ်ကုလပအဲ့ဒီကြောင့်လေလာသုံးသပ်တင်ပြသွားပါမယ်
။အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ပေးခံရတဲ့ဝင်းကြီးဟောင်းဦးအောင်ကြည်ဟာကိုကျင့်တရားအရအရင်ဆရာနာရှင်ခေတ်စစ်ဘုတ်ချုပ်တွေထဲမှာကိုကျင့်တိတ်ခါကောင်းမွန်သူဆိုပြီးရှာရှာပါပါချီးကျူးခံရတဲ့ပုံကူတယောက်လည်းဖြစ်ပါတယ်။ကော်မရှင်ဥက္ကဋ္ဌအဖြစ်ခန့်အပ်ခံရပြီးသတင်းမီဒီယာတွေကိုဖြေကြားတဲ့သူ့ရဲ့အင်တာဗျူးတွေကိုကြည့်ရင်သူဟာအာဂရီလိုက်စားမှုတိုက်ဖြတ်ရေးပြဿနာကိုနားလည်တဲ့သူတကယ်ပဲတိုက်ဖြက်မယ်လို့တန်ဋိဌာန်ချထားသူဖြစ်တယ်ဆိုတာမြင်တွေ့ကြရမှာပါမီဒီယာတွေကိုဖြေကြားချက်အရဥအောင်ကြည်ကအာဂရိလိုက်စားမှုပြဿနာဆိုတာဟာလူပေါင်းတောင်းချီတိမ့်ချီပတ်သက်နေတဲ့လက်ပေးလက်ယူမှုတည်တည်မှွမှွလေးတွေကြီးပဲမဟုတ်တဲ့အကြောင်းတကယ်အရေးကြီးတာက Grand Corruption လို့ခေါ်တဲ့နိုင်ငံတကာနိုင်ငံရဲ့အရင်းအမြစ်ကြီးတွေဆုံးရှုံးတဲ့ကိစ္စတန်အစားတွေဆုံးရှုံးနေတဲ့ကိစ္စဖြစ်ကြောင်းဒီလိုအဂတိလိုက်စားမှုကြီးတွေထဲမှာ institution ကြီးတွေပါဝင်ပတ်သက်မှုရှိနေတဲ့ကြောင်းဒီလိုကိစ္စမျိုးကိုကင်တွယ်ရမှာဖြစ်ကြောင်းပြောပါရယ်လက်ရှိအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေဟာတိုင်ကြားသူရှိမှကင်တွယ်ရတဲ့ကိစ္စဖြစ်တာကြောင့်ဒါကိုဥပဒေမှောက်ကိုပြင်ဖို့လိုတဲ့အကြောင်းဥပဒေမပြင်ရင်အဂတိလိုက်စားတယ်လို့ဘလောက်နာမည်ထွက်ထွက်ကော်မရှင်ကဘာမှမလုပ်နိုင်တဲ့အကြောင်းလက်ရှိအဂတိလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းစဉ်မှာအောက်ခြေကဝန်ထမ်းတွေလောက်ကိုပဲထောင်ချတာအပြစ်ပေးအရေးယူတာမျိုးတွေ့နေရလို့မထီရောက်ကြောင်းပြောပါရယ်သူ့အနေနဲ့တာဝန်ထမ်းဆောင်ရတဲ့အခါအချက်၃ချက်ကိုဦးစားပေးလုပ်ကင်သွားမှဖြစ်ကြောင်းပထမကတော့လက်ရှိကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတဲ့ပုံမှန်အာဂတိလိုက်စားမှုမျိုးမဖြစ်ပေါ်အောင်တားဆီးကာကွယ်တာဖြစ်ကြောင်းဒုတိယကတော့ Grand Corruption လို့အကြီးစားမျိုးကင်တွယ်တာငွေကြေးခွာချမှုမျိုးကိုဖော်ထုတ်တာဖြစ်ကြောင်းတတိယကတော့တမျိုးသားလုံးကိုအရှက်ရစေတဲ့ CPI index မှာနှိမ့်ကျနေပြီးနိုင်ငံမျက်နှာပြက်နေရတဲ့ကိစ္စဖြေရှင်းရမှာဖြစ်ကြောင်းပြောဆိုပါရစေ
။ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ရဲ့ပြောဆိုချက်မှာလက်ရှိ၃ချိန်ပြင်ဆင်ထားပြီးဖြစ်တဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေအလုံးမဖြစ်ဘူးဆိုတဲ့အချက်ပါပါတယ်။ အခုစရုပ်ထားခြင်းပြင်ဆင်မဲ့မူကြမ်းမှာရောဘလို့အချက်လက်တွေပါတယ်ဒါအာရီလိုက်စားမှုတိုက်ဖြည့်ရေးအတွက်တကယ်အလုပ်ဖြစ်မဲ့အချက်တွေလားဆိုတာအရင်စမ်းစစ်ကြည့်ဖို့လိုပါတယ်ငွေမူလအာရီလိုက်စားမှုတိုက်ဖြည့်ရေးဥပဒေကို2013ခုနှစ်ဩဂုတ်လ9ရက်နေ့ကပြဋ္ဌာန်းခဲ့တာဖြစ်ပြီးပုံမှန်83ခုပါဝင်ပါတယ်၄နှစ်ကျော်အတွင်းအချက်နည်းနည်းပပလောက်ကို3ချိန်ပြင်ဆင်ပေးခဲ့ပြီးဖြစ်ပါတယ်အခု4ချိန်မြောက်မှာတော့အချက်ပေါင်း21ချက်အထိပြင်ဆင်ဖို့ရထားတာတွေ့ရပါတယ်
အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှ16ပုံမှခွဲဂါကြီးအခုလိုအစားထိုးပြင်ဆင်ဖို့ရထားတာတွေ့ရပါတယ်။ဂါကြီးအာဂရီလိုက်စားမှုမျိုးကိုစုံစမ်းစစ်ဆေးဖော်ထုတ်ရန်ကိစ္စနှင့်ဆက်လင်း၍တိုင်ကြားချက်သို့မဟုတ်ရရှိသည့်သတင်းအရလိုအပ်ပါကကြိုတင်ထောင်လန်းစုံစမ်းစေခြင်းစုံစမ်းစစ်ဆေးရေးအဖွဲ့နှင့်ပဏာမစစ်ဆေးရေးအဖွဲ့တို့အားစုံစမ်းစစ်ဆေးစေပြီးတွေ့ရှိချက်အစဉ်ခံစားကိုတင်ပြစေခြင်းဆိုပြီးဖြစ်ပါတယ်။ဒီအချက်ဟာငဂိုမူလဥပဒေပါပြဋ္ဌာန်းချက်နဲ့အတော်လေးကိုခြားနာပါတယ်။ငဂိုပြဋ္ဌာန်းချက်မှာတိုင်တဲ့သူရှိမှတိုင်လာမှကော်မရှင်ကအလုပ်လုပ်လို့ရနိုင်တာမျိုးပါ။အခုဥပဒေကျမ်းမှာတော့တည်င်းရတဲ့ဆိုယုံနဲ့တင်ကြိုတင်ထောင်လန်းစုံစမ်းနိုင်တာမို့အာဂရီလိုက်စားမှုတိုက်ဖြတ်ရေးမှာအတော်လေးထိရောက်လာနိုင်ပါတယ်။ဒါတွေမကသေးပါဘူး။ပုံမှန်ဆက်ကွန်ဇာမြင့်စွဲမှာလဲအာဂရီလိုက်စားမှုရှိကြောင်းကြော်စောသတင်းတရက်ရက်ကိုကော်မရှင်သည်သတင်းပေးပို့ချက်အဖြစ်သတ်မှတ်နိုင်သည်ဆိုပြီးထည့်သွင်းဖို့ရထားပါတယ်။ဒီအချက်ဟာအာဂရီလိုက်စားမှုကိုတိုက်ဖြတ်ရမှာအတော်လေးကိုထိရောက်နိုင်ပါတယ်။ပုံမှန်လစာဝင်ငွေပဲရှိတဲ့နိုင်ငံဝန်ထမ်းတယောက်သူရတဲ့လစာနဲ့မလျော်ညီတဲ့ပိုင်ဆိုင်မှုတွေရင်းနှီးမြှုပ်နှံမှုတွေရှိလာပြီးဆိုကော်မရှင်ကစပြီးထောင်လန်းစုံစမ်းနိုင်ပြီဆိုတဲ့သဘောပါ။နောက်ထပ်အရေးကြီးတဲ့အချက်ကပုံမှန်59ပြင်ဆင်ချက်ပါ59မြည်သူမဆိုးခိုင်လုံသောအကြောင်းမရှိဘဲပုဂ္ဂိုလ်တဦးတယောက်အားနစ်နာရန်သို့မဟုတ်ဂုံတီပြက်စင်ရန်ရည်ရွယ်၍ဤဥပဒေပါပြစ်မှုတစ်ခုခုကိုကျူးလွန်သည်ဟုသော၎င်းအာဂရီလိုက်စားမှုဖြင့်ကျွဲဝချမ်းသာလာသည်ဟုသော၎င်းမမမကန်သတင်းပေးပို့ခြင်းတိုင်တန်းခြင်းပြုကြောင်းပြစ်မှုထင်ရှားစီရင်ခြင်းခံရလျင်ထိုသူကို6လထက်မပိုသောထောင်ဒဏ်ချမှတ်ရမည်အပြင်ငွေဒဏ်လည်းချမှတ်နိုင်သည်ဆိုပြီးဖြစ်ပါတယ်။ငကုဥပဒေမှာမမမကန်တာယုံနဲ့ထောင်ဒဏ်5နှစ်အထိချနိုင်တာမို့ပြည်သူတွေမတိုင်ရဲအောင်လှုပ်ထားတဲ့သဘောမျိုးဖြစ်နေပြီးအခုလိုပြစ်ဒဏ် short ချပြင်ဆင်လိုက်ခြင်းအပြင်ပြည်သူတွေရဲရဲဝံ့ဝံ့တိုင်လာကြအောင်လမ်းဖွင့်ပေးသလိုဖြစ်စေပါတယ်။ဒါပြင်ပုံမှ36ခါခွေပြင်ဆင်ချက်မှာကော်မရှင်ဟာပြည်ထောင်စုအစိုးရအဖွဲ့ရဲ့သဘောတူညီချက်နဲ့ရုံးခွဲတွေဖွဲ့စည်းခွင့်ပေးထားတဲ့အတွက်အာဂရီလိုက်စားမှုတိုက်ဖြတ်တာကိုတနိုင်ငံလုံးအတိုင်းအတာနဲ့ကြဲကြဲပြန့်ပြန့်ဆောင်ရွက်နိုင်မဲ့သဘောတွေ့မြင်ကြရပါတယ်
။ပြင်ဆင်မဲ့ဥပဒေကြမ်းထဲမှာစောစောကတင်ပြခဲ့တဲ့အချက်တွေအပြင်အာဂရီလိုက်စားမှုလုပ်တဲ့အစိုးရတာဝန်ရှိသူတွေတင်မကနိုင်ငံတကာမှာလိုကုမ္ပဏီနဲ့ပုဂ္ဂလိကတွေကိုပါအရေးယူနိုင်မဲ့အချက်တွေလည်းပါဝင်ပါတယ်။ဒါအပြင်တင်လာလိုကိစ္စမျိုးမှာမမှန်မကန်လုပ်ပြီးအစိုးရငွေကြေးဘဏ္ဍာထိခိုက်နှိမ့်နှံမှုတွေအတွက်အရေးယူနိုင်တဲ့ပြင်ဆင်ချက်မျိုးလဲထည့်သွင်းထားပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်အခုဥပဒေကြမ်းရဲ့အဓိကအချက်တွေကိုပြဋ္ဌာန်းနိုင်ခဲ့ရင်ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်အနေနဲ့ Grand Correction လို့အကြီးစားအမှုတွေကင်တွယ်တာငွေကြေးခဝါချမှုမျိုးဖော်ထုတ်တာလုပ်နိုင်မှာဖြစ်ပြီးတမျိုးသားလုံးကိုအရှက်ရစေတဲ့ Transparency International အဖွဲ့ကနှစ်စဉ်ထုတ်ပြန်တဲ့ CPI Index မှာနှိပ်ကျနေလို့နိုင်ငံမျက်နှာပြက်နေရတဲ့ကိစ္စကိုလည်းဖြေရှင်းနိုင်ပွဲရှိနေပါကြောင်းတင်ပြလိုက်ရပါတယ
်။တရင်ဆာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်သုံးသက်ချက်ကိုထုတ်လင်းပေးလိုက်တာပါရှင် VOA ကနေတင်းငွေနဲ့ညဖက်အစည်းအဝေးတွေကိုဆက်လက်ထုတ်လင်းနေပါတယ်။ဒီတစ်ပတ်မြန်မာပြည်မှပေးစာများအစည်းအဝေးနေရာမှာတော့ပြီးခဲ့တဲ့ရက်ပိုင်းလေးကပဲဆုံးပါသွားတဲ့ Ireland ကနာမည်ကြီး Cranberries Rock ဂီတအဖွဲ့ရဲ့ပင်နိုင်အဆိုရှင် Dolores O'Riordan အတွက်အမတ်ရအစည်းအဝေးလေးကိုတင်ဆက်ပေးပါမယ်။မအေးတန်တာကျော်ကတည်ဆင်တင်ဆက်ထားပါတယ်ရှင်။
ွယ်အိမ်မက်တွေအများကြီးနဲ့ Dolores O'Riordan တယောက်ဇန်နဝါရီလ15ရက်နေ့မှာပဲအသက်ငယ်ငယ်နဲ့သူ့ရဲ့အိမ်မက်တွေကိုကြောခိုင်းသွားခဲ့ပါတယ် Dreams အိမ်မက်များဆိုတဲ့သချင်းနဲ့ပထမအဆုံးနိုင်ငံတကာဂီတစာမျက်နှာကိုအခြေချလာတဲ့ Dolores O'Riordan ဟာအိုင်ယာလန်နိုင်ငံက The Cranberries အဖွဲ့ရဲ့ပင်တိုင်အဆိုရှင်ဖြစ်ပြီးတော့ကြားထဲမှာခဏအဖွဲ့ကွဲသွားပေမဲ့လည်းအခုထိ The Cranberries အဖွဲ့နဲ့ရှိနေတော့သချင်းတွေတည်ဆိုနေကြတော့မှဆုံးမသွားတဲ့နေ့တုန်းကလည်းသချင်းအတန်သွင်းဖို့အတွက်အိုင်ယာလန်ကနေပြီးလန်ဒန်မြို့လိုကိုရောက်နေတာဖြစ်ပြီးတော့မိတ်ဆွေတငယ်ချင်းတွေနဲ့နောက်ပိုင်းမှာတွေ့ဆုံဖို့ဖုန်းဆက်ပြီးတော့ချိန်ဆထားခဲ့ပါတယ်အမလို့သူတဲခုနေတဲ့ဟိုတယ်ကမ်းမှာသူတည်ဆုံနေတယ်ဆိုတဲ့သတင်းကိုမိသားစုဝင်တွေအပေါင်းအသင်းတွေတော်တော်ကိုတုံ့လှုပ်သွားကြရတာပါ Iris တချင်းငယ်လေးလို့တင်စားခေါ်ရတဲ့ Dolores ဟာဖြောပြပွဲတွေမှာသူ့ရဲ့ဂီတရတာကိုပြည့်သက်တွေကိုအပြည့်ဝပေးခဲ့တယ်လို့အဲလိုမျိုးနှစ်ပေါင်းများစွာမပြောင်းမလဲရှိနေခဲ့ပါတယ်လို့ဒေးထုတ်လို့သူတယောက်ကပြောပါတယ်ဆုံးသွားကြောင်သူတို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကကြေညာချက်အတူလေးနဲ့အသိပေးခဲ့ပါတယ်။သူ့ရဲ့ D1 အဖွဲ့သားတွေဖြစ်တဲ့ Noel နဲ့ Mike Hogan, Fager, Lola တို့ကတော့ကျွန်တော်တို့တငယ်ချင်း Dolores ဆုံးသွားလို့အထူးကိုစိတ်ထိတ်လိုက်ကြေကွဲရပါတယ်။သူဟာတကယ့်ကိုထူးခြားတဲ့ပါရမီရှင်မ1989ခုနှစ်ဒီအဖွဲ့စပွဲဖြစ်တဲ့အချိန်ကနေပြီးတော့အခုထိသူ့ဘဝရဲ့ဒစိမ့်ဒေသဖြစ်နေကျွန်တော်တို့ရှိခွင့်ရတာအတွက်အထူးဝမ်းသာကုန်ယူပါတယ်။တကယ့်အမှုပညာကျယ်တဝန်းကိုဆုံးရှုံးလိုက်ရပါပြီလို့ရေးထားပါတယ်။2019ခုနှစ်တုန်းကတော့သူ့ရဲ့ကျန်းမာရေးကြောင့်ဖျော်ပြေးရေးခီးတွေကိုဖျက်ခဲ့ရတာရှိပါတယ်။2014တုန်းကလည်းသူကစိတ်ထက်အတက်ကြမြန်တဲ့ bipolar ရောဂါဖြစ်နေသူလို့ဆရာဝန်ကစစ်ဆေးတွေ့ရှိခဲ့ပါတယ်။သူဆုံးမအချိန်မှာတော့တေဆုံးမှုကသွေးရသားရတေဆုံးမှုပဲလို့ရဲကပြောပေမဲ့လည်းတေဆုံးရတဲ့အကြောင်းရင်းကိုတော့မထုတ်ပြန်ပါဘူး။ Ireland သမ္မတ Michael Higgins ကသူဆုံးမသွားရမှုဟာ Ireland နိုင်ငံရဲ့တေးဂီတာနဲ့ဂီတနဲ့ပဲအတွက်ကြီးမားတဲ့ဆုံးရှုံးမှုကြီးတည်းရဲ့လို့ပြောသွားခဲ့ပါတယ်ခရိုင်မှာမွေးဖွားတဲ့ Dolores O'Riordan ဟာအသက်17နှစ်သမီးလေးကတချင်းတွေကိုကိုယ်တိုင်ရေးဆက်နေတာပါသူက The Cranberry Saw Us ဆိုတဲ့အဖွဲ့ကနေပြီးတော့အမျိုးသမီးအဆိုရှင်ရွေးချယ်တော့ဝင်ပြိုင်အနိုင်ရပြီးတော့အဲ့အဖွဲ့ရဲ့အမျိုးသမီးအဆိုတော်ဖြစ်ခဲ့ပါတယ်အဲ့အဖွဲ့လေးကနောက်ပိုင်းမှာတော့ကဘာကျော်သွားတဲ့ The Cranberry ဆိုဖွဲ့ဖြစ်သွားတာပါသူတို့အဖွဲ့စဖွဲ့တုန်းက1990သူတို့အဖွဲ့ရဲ့ပထမဆုံးတေးတက်ပြန် Everybody else is doing itSo why can't we ဆိုတဲ့ဒေးတပြားထွက်လာတော့1966ခုနှစ်ဖြစ်ပါတယ်။အဲ့ဒီဒေးတပြားတွေကတချင်းတွေဖြစ်တဲ့ Dreams တို့ Linger တို့က1993ခုနှစ်အစပိုင်းမှာနေရာတိုင်းမှာကြားရတဲ့တချင်းတွေဖြစ်ပြီးတော့နှစ်ကုန်ပိုင်းမှာလည်း MTV ပေါ်မှာတချင်းလုံးမြင်ခဲ့ရတဲ့တချင်းတွေဖြစ်ပါတယ်။ Linger က Billboard Hot 100 စီးရင်ကိုနံပါတ်1နဲ့ဝင်ခဲ့ပါတယ်။ အဲ့ဒီတခြင်းကိုကိုရိုင်းရေးဆက်တဲ့ Dolores ကဆယ်ကျော်တဲ့အရွယ်မှာသူကြုံရတဲ့ခါသီးမှုတွေအဲ့ဒါတွေကိုကြော်လွန်ပြီးတော့မှလူကြီးမာလေးတယောက်အတွင်းနဲ့ဘလို့ပြန်ပြီးရှင်သန်ထမြောက်ခဲ့လဲဆိုတာတွေကိုရေးဆက်ထားပါတယ်လို့ Rolling Stone Magazine ကို1995မှာပြောခဲ့ပါတယ်။ဒါကြောင့်လို့ဒီတခြင်းတစ်ပုတ်ချင်းစီကိုဘယ်ညမှာဘလို့ခန်းစားပြီးတော့ရေးပြခဲ့တယ်ဆိုတာသူတေချာမှတ်မိနေပါတယ်တဲ့။သူကအဲ့ဒီတခြင်းတွေအတွက်လည်းဂုဏ်ယူပါတယ်။သူ့ရဲ့ခန်းစားချက်တွေကိုတေချာဖွင့်ဟပြောပြကြလို့ပါလို့သူကပြောပါတယ်။ဒေတာပြ No need to argue ဒေတာပြကိုတော့နောက်နှစ်နှစ်1994ခုနှစ်မှာထုတ်ဝေလိုက်တော့ကမ္ဘာတဝန်းအောင်မြင်မှုရခဲ့ပါတယ်။အဲ့ဒီထက်ကဇွန်ဘီဆိုတဲ့သချင်းက1995ခုနှစ် MTV ဥရောပဂီတဆုချီးမြှင့်ပွဲမှာအကောင်းဆုံးဒေတာချင်းဆုရခဲ့ပါတယ်။1993ခုနှစ် Irish ခွဲထွက်ရေး IRA အဖွဲ့ကအင်္ဂလန်က Warrington မြို့ဘုံဖောက်ခွဲမှုကိုစန့်ကျင်ပြီးတော့ရေးဆက်ထားခဲ့တဲ့သချင်းဖြစ်ပါတယ်။တိုက်ခိုက်မှုအတွင်းမှာတည်ဆုံသွားရတဲ့ကလေးငယ်တယောက်ကြောင့်ဆက်ဆူထားပခုနှစ်မှာထွက်တဲ့ Do the Faithful Departed သစ္စာရှိစွာနဲ့ခွဲခွာသွားတော့ဆိုတဲ့ဒေတာပြမှာတော့ Salvation နဲ့ When You Are Gone ဆိုတဲ့သချင်တွေကအပေါက်ဆုံးဒေတာချင်းတွေဖြစ်ကြပါတယ်။နောက်ပိုင်းမှာသူတို့အဖွဲ့ရဲ့အောင်မြင်မှုအပြော့သွားပြီးတော့2000ခုနှစ်မှာ Wake Up and Smell the Roses ဆိုတဲ့ဒေတာပြနောက်ပိုင်းမှာတော့ Dolores O'Riordan ကတယောက်တည်းတည်ဆုံမှု2009ခုနှစ်မှာတပြားတစ်ချက်ထုတ်ခဲ့ပြီးတော့2016မှာ DARK ဆိုတဲ့ဂီတအဖွဲ့ကိုတည်ထောင်ခဲ့ပါတယ်။အဲ့ဒီဂီတအဖွဲ့တွေကအိုလီ ခိုရက်စကီနဲ့သူနဲ့ကချစ်ကြိုက်နေတာဖြစ်ပြီးတော့အခုကြံရစ်တဲ့သူရဲ့ချစ်သူ ခိုရက်စကီကကျွန်တော်အသေးကွဲသွားရပါပြီ။လုံးဝကိုပြန်ပြီးတော့ပြင်ဆင်လို့မရတော့ပါဘူး။ဘာလို့ရမှန်းတော့မသိဘူး။သ ူမရှိတော့တဲ့ကဘာကြီးမှာဆက်ပြီးတော့အသက်ရှင်နေရအောင်မယ်ဆိုပေမဲ့ကျွန်တော်စိတ်ချမ်းသာနေနိုင်မယ့်နေရာမရှိတော့ပါဘူးလို့ပြောပါတယ်။ The Cranberries ဖွဲ့ကပထမပိုင်းတော့ကပြောသွားသလို2003ခုနှစ်မှာကွဲသွားပြီးတော့2009ခုနှစ်မှာပြန်ပြီးတော့ယူစည်းမိခဲ့ကြတာပါ။အဲဒီနောက်2012ခုနှစ်မှာ Roses ဆိုတဲ့ဒေးတပြားနဲ့2018ခုနှစ်မှာ Something Else ဆိုတဲ့နောက်ဆုံးဒေးတပြားထွက်ပါတယ်။ဆိုရီယတန်ဟာဘာသာရေးကိုင်းဆိုင်တဲ့ရိုမန်ကက်သလစ်ခရစ်ယာန်ဘာသာဝင်တစ်ယောက်ဖြစ်ပြီးတော့သူကလည်းသူတော်စင်မတဦးရဲ့နာမည်ကိုအစွဲပြုပြီးတော့မိခင်က Dolores လို့နာမည်ပေးခဲ့တာပါသူကကွဲလွန်သူပုပ်ယဟန်မင်းကြီးဒုတိယမြောက် John Paul ကိုအထုလေးစားခဲ့ပြီးတော့ပုပ်ယဟန်မင်းကြီး John Paul နဲ့နှစ်ကြိမ်တိုင်တိုင်တွေ့ဆုံခဲ့ပါတယ်2013ခုနှစ်မှာတော့လက်ရှိပုပ်ယဟန်မင်းကြီး Francis ရဲ့ဖိတ်ကြားမှုနဲ့ Vatican နန်းတော်ကနှစ်ပတ်လည် Christmas ဖျော်ဖြေပွဲမှာလာပြီးတော့တချင်းဆိုဖျော်ဖြေခဲ့ပါတယ်Dolores O'Riordan ကိုသူ့ရဲ့မွေးစားတီဖြစ်တဲ့ Limerick ခရိုင်က Freshtown မြို့ကသူ့ရဲ့ဖခင်ရုတ်ကလက်ပေးမှာမြုံနံမှာဖြစ်ပါတယ်။သူ့ရဲ့တစ္ဆာရှိစွာခွဲခွာသွားကြတယ်ဆိုတော့1996ခုနှစ်တုန်းတေးတပြားတွေက When You Are Gone မင်းထားသွားခဲ့တယ်ဆိုတော့တချင်းလေးတွေကလို့ I'll miss you when you are gone မင်းမရှိတော့ရင်မင်းကိုလွမ်းစွန့်နေမယ်လို့သူ့ကိုချစ်တဲ့ပရိသတ်တွေအားလုံးပြောနေကြမှာတေးကြပါရဲ့နော်။သူတစ်ခါကပြောခဲ့ဘူးသလိုနောင်ဘဝများရှိခဲ့ရင်သူကလက်သမီးလေးဖြစ်နေပြန်လာပြီးတော့စိတ်ခံစားနေရတဲ့သူတွေကိုကူစားပေးမယ်ဆိုတာကိုအမှန်ရမိပါတယ်။သူပြောသလိုနောင်ဘဝများရှိခဲ့ရင်တော့ကောင်းရာဘုံဘဝမှာဂီတအသံစင်တွေနဲ့လှပတဲ့ဘဝတစ်ခုရပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။
ရဲ့ရပိုင်းလေးကပဲဆုံးပါသွားတဲ့ Ireland ကနာမည်ကြီး Cranberries Rockita အဖွဲ့ရဲ့ပင်နိုင်အဆိုရှင် Dolores O'Riordan ရဲ့အမတ်တရအစီအစဉ်လေးကိုမှအေးတနာကျော်တင်ဆက်သွားတာပါရှင်။အခုတော့အပတ်စဉ်တင်ဆက်နေကြ Soups ထူးခြားဆန်းများတဲ့များအပတ်စဉ်ကဏ္ဍပါ။ American ပြည်ထောင်စု Las Vegas မြို့က Electronic ပစ္စည်းပြပွဲမှာတိုင်ပတ်ကတဲ့စက်ရုပ်အလားမဲကိုပြသထားပါတယ်။ရုရှားနိုင်ငံက MSS မြို့မှာတော့တရုတ်ရောယာအစားအစာဖက်ထုတ်ပြတိုက်ဖွင့်လှစ်ထားပါတယ်။ဒီလိုကဘာတလွားထူးထူးခြားခြားတဲ့တွေကိုကိုငင်းချမ်းနဲ့ရှားပေါင်းတို့ကတင်ပြထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စု Las Vegas မြို့မှာကျင်းပနေတဲ့လူသုံးကုန် Electronic ပစ္စည်းပြပွဲ CES မှာတိုင်ဖက်ကတဲ့ဆက်ရုပ်အလမဲတွေကိုလည်းပြသထားပါတယ်။ဆက်ရုပ်တွေကိုတိုင်ဖက်အလမဲတွေအဖြစ်အသုံးပြုတာဖြစ်ပြီးဒီကနေ့အချိန်ထိကတော့အလမဲတွေဆိုရင်လူတွေပဲဖြစ်မယ်လို့ယူဆထားကြတာပါ။လန်ဒန်အခြေစိုက်အမှုပညာရှင် Charles Walker ကဒီဇိုင်းဖန်တီးပေးခဲ့တာပါ။ဆယ်ရုပ်ရဲ့မျက်နှာနေရာတွေမှာ CCTV လုံခြုံရေးကင်မရာတွေတပ်ဆင်ထားတာဖြစ်ပြီးတော့လန်ဒန်မြို့ကနေရာတိုင်းမှာအချိန်ပြည့်စောင့်ကြည့်နေနိုင်တာကိုပြကျင်တဲ့အတွေ့ဖန်တီးထားတာလို့ Walker ကပြောပါတယ်။ဝေဖန်သူတချို့ကတော့ဒီဆယ်ရုပ်တွေရဲ့ပုံမှန်သဏ္ဍာန်ကိုကြည့်ပြီးလိမ်ပိုင်းဆိုင်ရာခွဲခြားမှုတွေရှိတဲ့လုပ်ငန်းအကြောင်းဝေဖန်ကြပါတယ်။တချို့လူတွေကပုံမှန်အလမဲတွေကပြတဲ့ class ဆိုရင်စိတ်မသက်မသာဖြစ်နေမှာဆိုတဲ့အတွေ့Sapphire Gentleman Club ပိုင်ရှင် Peter Feinstein ကတော့ Walker ရဲ့ဆက်ရုပ်တွေကိုငှားပြီးသူ့တိုင်ဖက်ကတဲ့လုပ်ငန်းမှာတုံးတဲ့အကြောင်းပြောပါရယ်။ ဖန်တီသူဝေါ်ခါရဲ့မူလရွယ်ချက်နဲ့ကွဲလွဲသွားခဲ့ပေမဲ့လည်းအခုလိုအခြေအနေမျိုးမှာလည်းအလုပ်ဖြစ်တဲ့အကြောင်းပြောသွားပါတယ်ရှင
်ရုရှားနိုင်ငံအရှေ့ပိုင်းယူရယ်တောင်တန်းဒေသ MIS မြို့မှာဖတ်ထုတ်ကြိုက်သူတွေအတွက်ပြားတိုက်တစ်ခုဖွင့်လှစ်ပြီးဖတ်ထုတ်မျိုးစုံကိုရောင်းချနေပါတယ်ရုရှားမှာတော့ဖတ်ထုတ်ကိုပယ်မန်နီလို့ခေါ်ပြီးတော့အရှေ့ပိုင်းနိုင်ငံကလာတဲ့ကုန်တွေကတဆင့်ဘလို့ရောက်လာတယ်ဆိုတာကိုပါပြသထားတာပါနောက်ပြီးတော့အဲ့ဒီပြတိုင်းမှာပဲလာလေတဲ့ဧည့်သည်တွေကိုကိုယ်တိုင်ဖတ်ထုတ်လုပ်ခိုင်းပြီးတော့ဖတ်ထုတ်လုပ်တဲ့ရိုးရာကိုထိမ့်သိမ်းထားပါတယ်။ပယ်မန်နီရုရှားဖတ်ထုတ်ဟာဒီဒေတာမှာတော့အထူးထင်ရှားပြီးတရုတ်ပြည်ကမွန်ဂိုလူမျိုးစုတွေတည်ယူလာခဲ့တာပါ။ဌာပနာအမျိုးမျိုးနဲ့ပြုလုပ်ထားတဲ့ပယ်မန်နီဖတ်ထုတ်ဟာလူကြိုက်များလွန်းလို့တချို့ရုရှားတွေကအဲ့ဒီဖတ်ထုတ်ဟာရုရှားအစားအစာပဲလို့ထင်ကြတာပါ။ပြတိုင်းမှာပြသထားတဲ့ဖတ်ထုတ်တွေကိုဘေးနားပတ်ဝန်းကျင်ဒေတာကဒေတာကန်တွေစုဆောင်းပေးထားတာဖြစ်ပြီးတော့အခုလိုပြတိုက်ကိုလက်စင်ကန်တည်ဆောင်သွားနိုင်မယ်လို့ညွှန်လင့်ထားပါတယ်ခင်ဗျာ
။ဒီနိုင်ငံမှာအထူးကျန်မှုကူညီရေးဝန်ကြီးလို့ပြောရမယ် Minister for Loneliness ဆိုပြီးပြည်ထောင်အစိုးရက Tracy Cross ကိုဝန်ကြီးခန့်လိုက်ပါတယ်။ပြည်ထောင်နိုင်ငံမှာအထူးကျန်တဲ့ဝေဒနာအထူးကျန်မှုရဲ့ရိုက်ခတ်မှုကိုလူ6သန်းလောက်ခံနေရပြီးအသက်အရွယ်ကြီးတဲ့လူ2သိန်းလောက်ဟာပြီးခဲ့တဲ့တစ်လကျော်အတွင်းဘသူနဲ့မှစကားပြောဆိုဆက်သွယ်တာမရှိဘဲတယောက်တည်းနေနေတာကိုတွေ့ရတယ်လို့စစ်တမ်းတွေမှာဖော်ပြပါဗျ။အင်္ဂလန်တဝမ်းအသက်85နှစ်ကျော်အရွယ်တွေထဲကတဝက်ခမန်းကြီးလူ2သန်းလောက်ကတယောက်တည်းနေနေကြပြီးမတန်ဆွမ်းတဲ့သူတွေရဲ့85ရံငယ်နှုန်းဟာလူမှုရေးအရတခြားသူတွေနဲ့ထိတွေ့ပြောဆိုတာမျိုးမဟုတ်ဘဲတယောက်တည်းရဲ့အတော်ကြာနေနိုင်ကြတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာနိုင်ငံသားတို့ရဲ့သုံးပုံတစ်ပုံကိုအထူးကျန်နေသူတွေဆိုတဲ့အဆင့်သတ်မှတ်ချက်မှာထက်သွင်းနိုင်တယ်လို့စစ်တမ်းမှာဖော်ပြပါဗျ။လက်ရဇွန်းရောက်သူတယောက်ရဲ့တပ်ဖြတ်ခြင်းခံလိုက်ရတဲ့ပြည်ထောင်လွှတ်တော်အမတ်ဂျိုးခေါ့စ်ဟာသူမသေးခင်အထူးကျန်မှုကိုတိုက်ဖြတ်ဖို့စစ်ဆွမ်းတမန်စ조사ခဲ့သူဖြစ်ပါတယ်။လွှတ်တော်အမတ်ဂျိုးခေါ့စ်ဦးဆောင်ခဲ့တဲ့အထူးကျန်မှုတိုက်ဖြတ်ရေးကော်မတီရဲ့အကြံပေးချက်တွေကိုအကောင့်တက်ဖို့တဲ့အနေနဲ့ပြည်ထောင်အစိုးရဟာအခုလိုအထူးကျန်မှုကူညီရေးဝန်ကြီးခန့်ပြီးဆောင်ရွက်တာဖြစ်ပါတယ်ရှင
်။ကဘာတလာထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့ရှာဖောင်းတို့ကပြောပြသွားတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရဲသောတာရှင်တို့အားဆင်လို့ရဲတေးတချင်းတွေတောင်းယူလို့ရဲဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်ဒေသအမှတ်855ဘူးစာတိုက်ရေးရန်ကုန်မြို့ကိုရေးသားပေးပို့နိုင်ပါတယ်ရှင်။ခုတော့ကြန့်ရှင်နေတဲ့အချိန်တွင်းနောက်ဆုံးသတင်းအချင်းချုပ်ကိုမတင်ခိုက်ကပြောပြပေးပါအောင
်ဆီးရီးယားကတ်နယ်မြေတဲကိုတူရကီခြေလင်တပ်ဖွဲ့တွေနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့တဲ့အကြောင်းတူရကီနိုင်ငံပိုင်သတင်းကဖော်ပြပါတယ်ဆီးရီးယားနိုင်ငံအက်ဖရင်ဒေတာကအမေရိကန်တို့ထောက်ပံ့ပေးထားတဲ့ကတ်ပြည်သူစစ်တပ်ဖွဲ့တွေကိုတူရကီစစ်လေယာဉ်တွေကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာတူရကီတပ်ဖွဲ့တွေအဖရင်ပြည်နယ်တဲကိုဝင်ရောက်ခဲ့တာဖြစ်တယ်လို့အနာဒိုလိုသတင်းအေဂျင်စီကဖော်ပြပါဗျ။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးက Intercontinental Hotel ကိုအာဖဂန်အထူးတပ်ဖွဲ့တွေညပိုင်းဝင်ရောက်စီးနှင်ခဲ့ပြီးစီးနှင်မှုအတွင်းနိုင်ငံခြားသား14ဦးအပါအဝင်အနည်းဆုံး18ဦးသေဆုံးခဲ့ပါတယ်။မြို့တော်ကာဘူးက Intercontinental Hotel မှာမနေ့စနေနေ့နောက်ပိုင်းစတင်တိုက်ခိုက်ခံရမှုအတွင်းသေဆုံးသူအရှိအတွက်ကိုပြည်ထောင်ရေးဝန်ကြီးဌာနပြောခွင့်ရနာဂျစ်ဒန်နစ်ကအတီးပြုတ်ထားပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေဒီကနေ့တနင်္ဂနွေနေ့မှာဒုတိယမြောက်နေ့အဖြစ်တစိ့တစ်ပိုင်းရပ်ဆိုင်ထားပါတယ်။လူဝင်မှုကြီးကြပ်ရေးကိစ္စတွေပြည်ထောင်စုအစိုးရအသုံးစိတ်တို့အပေါ် Republican နဲ့ Democrat လွှတ်တော်အမတ်တွေကြားချက်ချင်းပြည်လည်မဲ့အခြေအနေမျိုးလည်းမတွေ့ရသေးပါဘူး။ဒီအခြေအနေကိုလွှတ်တော်ဘက်ကဖြေရှင်းဖို့သမ္မတ Donald Trump ကဖိအားပေးထားပါတယ်။ဒီအတိုင်းဆက်ဖြစ်နေမယ်ဆိုရင်တော့လွှတ်တော်မှာအရေးကြီးတဲ့ဥပဒေပြုမှုတွေမှာကာလရှည်ကျင့်သုံးခဲ့တဲ့ super majority လို့ခေါ်တဲ့အများစုထောက်ခံမှု3ပုံ2ပုံရရှိဖို့လိုအပ်ချက်ကိုအထက်လွှတ်တော်ကဆွန့်လွှတ်သင့်ပြီလို့သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်မှာဒီကနေ့ရေးသားခဲ့ပါတယ်ရှင်။
တရင်အချင်းချုပ်ကမှတင်ငင်ထက်ကကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုံမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zone ဖြစ်ပါတယ် VOA American အတန်ရမနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9080လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလာမီတာ190 kHz 15905တို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးမွန်ရှင်လန်းပါစေရှင်ကျေးမွန်လာပါ
This program has come to you from the Voice of America, Washington.